ခုဆက်ပြီးအင်္ဂါညဆွေးနွေးပြန်ကိုနားဆင်ရပါမယ်။ဒီကနေ့စီစဉ်မှာတော့မြန်မာနိုင်ငံတွင်လက်ရှိ COVID-19 ရောဂါပြန့်နှံ့ကူးစက်မှုနဲ့ဆန့်လင်းတဲ့အခြေအနေရရက်ကိုပြီးကြားဆက်သွယ်နေနှံထားတာထုတ်လင်းပေးမှာပါ။မြန်မာနိုင်ငံတွင်မှာ COVID-19 ရောဂါကြောင့်သေဆုံးမှုနှုန်းကိုထိန်းချုပ်နိုင်ဖို့ဆိုရင်အိမ်မှာနေပြီးတော့ဆေးမီးတို့နဲ့ကုညီတာမျိုးမလုပ်ဘဲဆေးရုံကိုစောစောပို့ဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကအကြံပေးပါတယ်။သွေးထဲမှာအောက်ဆီဂျင်ကျလာတာမျိုးအဆုတ်ထဲမှာအဆုတ်ရောင်လက္ခဏာစနေတာမျိုးတွေကိုစစ်ဆေးဓာတ်မှန်ရိုက်ကြည့်မှသာသိနိုင်မှာဖြစ်တာကြောင့်ဆေးရုံကိုစောစောရောက်တယ်ဆိုရင်အသက်ကယ်ဖို့အချိန်မီနိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်။ကိုဗစ်ရောဂါရှိမရှိအလင်းအမြန်စစ်ဆေးနိုင်မဲ့ပစ္စည်းအန်တီဂျင်တက်စ်ကစ်တွေကိုခရိုင်ဆေးရုံယူတွေကိုဖြတ်ဝေပေးပြီးကိုဗစ်ရောဂါနဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါပိုးကူးစက်မှုတန်တရားနဲ့စောင့်ကြည့်ခံနေရသူတွေရောဂါပိုးကူးစက်တယ်လို့ဓာတ်ခွဲအတည်ပြုထားသူတွေနဲ့ဓာတ်ရိုက်ထိစပ်မှုရှိထားသူတွေကိုဦးစားပေးပြီးစစ်ဆေးသွားမယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်။များများနဲ့မြန်မြန်စစ်နိုင်မယ်ဆိုရင်ကိုဗစ်ရောဂါပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးမှာအများကြီးအထောက်အကူဖြစ်လာလိမ့်မယ်လို့လည်းဒေါက်တာတန်းနိုင်စိုးကဆိုပါတယ်။ဆက်သွယ်မေးမြန်းခြင်းအပြည့်အစုံကိုဆက်လက်နားဆင်ပါကျွန်တော်ကြိုကြိုသိမ့်ပါခင်ဗျာโอเคဒေါ်တာတန်းနိုင်စု VOE ဆက်တဲ့ညဉ့်ကမ်းမှာဖြစ်စုပြည့်တဲ့အတွက်သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟာမင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်ပထမဦးဆုံးသိကျင်တဲ့မေးခွန်းကလက်ရှိမှာကျွန်တော်တို့နေစဉ်လို့ပေါ့လေဒီ COVID-19 နဲ့တေဆုံးတဲ့နှုန်းကနေစဉ်လို့ပဲတိုးနေသေးတယ်လို့ကျွန်တော်တို့ပြောရပါမယ်အခုကျွန်တော်အခုတနင်္လာည8နာရီထုတ်ပြန်ချက်မှာဆိုရင်ဒီဆုံးတဲ့လူအယောက်30ရှိပါတယ်ဆိုတော့ဆရာတို့အနေနဲ့ဒီတေဆုံးနှုန်းကျဆင်းရဲမှာဒါဆင်းရဲတေဆုံးနှုန်းကျသွားဖို့အတွက်လုပ်တဲ့နေရာမှာအဓိကရင်ဆိုင်နေရတဲ့အခြေအနေကဘာများပါလဲဆရာ
အဓိကတော့ဆရာကျွန်တော်စောစောပေါ့နော်စောစောလေးကျွန်တော်တို့ဒီရောက်စေချင်တာပေါ့စောစောရောက်လိုက်မယ်ဆိုရင်ဒီခါကျတော့ဒီအိမ်မှာနေပြီးတဲ့ခါကျရင်ဒီဆေးမီးတို့နဲ့ကုရရလေးရှိရလေဆရာအဲ့ခါကျတော့ဆေးမီးတို့နဲ့ကုတဲ့ခါကျတော့ဒီမောမှာကြက်မှာဆေးဦးလာတဲ့ခါကျတော့ဒီနောက်ကျတဲ့ဟာတွေလည်းရှိတာပေါ့ဆရာ။တခါလေကျတော့ကျွန်တော်တို့ဒါသွေးထဲမှာပေါ့နော်ဒီအောက်ဆီဂျင်လေဗယ်ကျနေတာတွေကပုံမှန်နေထားနေဆိုတော့မသိနိုင်ဘူးပေါ့ကိုယ်ကိုကောင်းနေတယ်ထင်တာပေါ့နော်။တခါလေကျရင်ဒီအဆုတ်ထဲမှာခုနကပြောတဲ့ဒီအဆုတ်ရောင်နဲ့လက္ခဏာလေးတွေစနေပြီမဲ့သူဓာတ်မှန်ရဲ့ကြည့်တော့မှပေါ်တာမျိုးပေါ့ဆရာ။ပုံမှန်အတိုင်းဆိုရင်ကောင်းနေလို့ပဲထင်မှာပေါ့နော်။အဲ့လိုအနေထားမျိုးတွေကဒါအဆုတ်မှာစပြီးတော့ဒီထိခိုက်နေတဲ့အနေအထားလေးအောက်ဆီဂျင်လေးကျနေတဲ့အနေအထားလေးပေါ့နော်နောက်တစ်ခုကတွေးထဲမှာရှိတဲ့ဒီ blood parameter လေးပေါ့ဆရာအထူးချင်းဂလူကိုဆိုက်ကောင့်ပေါ့နော်ဂလူကိုဆိုက်ကောင့်လေးစပြီးကျလာတဲ့အနေအထားမျိုးပေါ့ဒါဆိုရင်ကျွန်တော်တို့ကဒါ risk ကတော်လေးရှိသေးပေါ့နော်ဒါမကြခင် cytokine storm လို့ရဲ့ဒီခန္ဓာကိုယ်ရဲ့တုံ့ပြန်မှုပြင်းပြင်းထန်ထန်ပေါ်လာပြီးတော့ရောဂါရဲ့လက္ခဏာတွေစိုးရွားခံစားနိုင်တဲ့အခြေအနေပေါ့နော်ဒါကြတော့အိမ်မှာနေတဲ့ခါကျတော့မသိနိုင်ဘူးပေါ့ဆရာဒါရီဆေးရုံစီကံရောက်တော့မှခုနအောက်ဆီဂျင်လေဗယ်ကလည်းတိုင်းကြီးမှတည်မယ်ခုနအဆုတ်ထဲမှာစပြီးပြောင်းလဲမှုတွေရှိနေတာလည်းခုနပြောတဲ့အိဇွေးရကြီးမှတည်မယ်ပေါ့နော်ဒီ blood မှာရှိတဲ့ parameters တွေပြောင်းလဲတာလည်း lab test ဆုံးမှတည်မယ်ပေါ့ဆရာအဲ့တော့စောစောစီစီတည်ရင်ကျွန်တော်က supportive treatment တွေစောစီပေးမယ်နောက်ပြီးတော့ခုနပြောတဲ့ဒီသွေးထဲမှာပေါ့နော်ရောင်ရမ်းမှုတွေတက်နေတဲ့အနေအထားဆိုလည်းဒါကျွန်တော် steroid တွေဟာမျိုးစောစီပေးရလို့သွေးခဲတဲ့အနေအထားမျိုးရှိရင်လည်း anticoagulant ပေးရအောင်ဒီကတော့ဆရာရေစောစော treatment ရပြီစောစော monitor လောက်ခံမှုလိုတာပေါ့ဒါဆိုရင်နောက်ပိုင်းမှာဒီ expire ဖြစ်တဲ့နှုန်းကြီးကြပါမှာဆရာ
ဟုတ်ကဲ့ဆရာဆိုတော့နောက်တစ်ခုကကျွန်တော်တို့ဒီလက်ရှိဒီ COVID-19 ကူးစက်နေတဲ့ဌာနတွေပေါ့လေပြည်သူဆောင်ဆောင်နေတဲ့ဌာနတွေဆေးရုံတွေဒီအသွားလာကန့်သတ်ထားရှိထားတဲ့နေရာတွေကျွန်တော်နားလည်သလောက်ဆိုရင်အခုဆိုရင်တက်ဆိုင်ရမြို့နယ်တွေမှာပဲဟိုအနမ်းပြောက်တဲ့လူတွေညားရဲဆိုရင်အဲ့ဒီနေရာတွေမှာပဲထားထားရလို့ကျွန်တော်နားလဲပါတယ်ဆိုတော့အဲ့ဒီကုသရေးဌာနတွေဆေးရုံတွေအတွာလာကန့်သက်ထားရှိတဲ့နေရာတွေအဲ့ဒီနေရာတွေမှာရောဘာတွေလိုအပ်ချက်တွေဆရာတို့တွေ့ထားပါသလဲ
အဲဆရာကြီးလိုအပ်ချက်ကတော့အရင်ကတော့တော်တော်လေးများပါတယ်ဆရာလိုအပ်ချက်ကလေကျွန်တော်ကစင်တာတစ်ခုတိုးပြီးထူထောင်နေဆိုရင်လည်းဒါတိုင်းရင်းသားကြီးအစိုးရဘက်ကဆပ်ပอร์ตလုပ်တာတွေလည်းအများကြီးပါပဲဆရာတူတူယောက်ချင်းနေနိုင်အောင်စီစဉ်ပေးရလို့ဂျုံဂျုံရေးပေးရလို့အစားတောက်ပေးရပေါ့နောက်ဆုံးအိတ်ရပေါ်ချင်တော့အစားပေါ်ဆရာဧတာတိုင်းဆိုင်အစိုးရဘိုင်းကထောက်ပံ့ပေးတဲ့အတိုင်းနေရှိတယ်လို့ကျွန်တော်တို့အဘိုင်းကလည်း HR ပေါ်ဆရာဒီမှာကျန်းမာရေးနဲ့ပတ်သက်ပြီးဘယ်လိုစောင့်ကြည့်နိုင်မလဲကျန်းမာရေးနဲ့ပတ်သက်တဲ့ကျန်းကျင်တဲ့ဆရာဝန်တွေလုပ်သားတွေစေတနာဝန်ထမ်းတွေပေါ့နော်ပြီးတဲ့ခါကျရင်တနေရာကနေပြီးတော့အချိန်ကြီးဆိုးရွားတဲ့ဒီနာပေါ့ပေါ်လာခဲ့ရင်ခုနကရောဂါလက္ခဏာအရာပေါ့နော်အောက်ဆီဂျင်လေးပဲကျတာမျိုးပေါ့ ဒါမျိုးဖြစ်လာခင်တကယ် designated cost ပြီးတယ်ပေါ့နော်ကျွန်တော် HDU ကိုခေါ်ရကြ high dependency unit တကယ်ပိုပြီးပြင်သွားရင်တော့ intensive care unit ပေါ့ ICU ပေါ့အဲ့လို transport ပေါ့အချိန်နဲ့တစ်ချိန်ချင်း transport လုပ်ပေးရတဲ့ပြဿနာတွေဒီဟာတွေကကြာ HR တွေမကောက်ပေါ့နော် logistic ပစ္စည်းထောက်ပံ့မှုဘိုင်းနဲ့ပါတယ်ဝီတီဘိုင်းနဲ့ပါကြာအဲ့မှာအချိန်ရှိအချိန်တန်ဖိုးရှိဆုံးကတော့ဒါကျွန်တော်တို့ကတော့ဒါပေါ့နော်အချိန်လို့ပဲပြောအောင်ပါဆရာဒီဟာတွေအကုန်လုံးကတော့ဒါကျွန်တော်တို့ resource တွေလိုက်ရတာပေါ့ဆရာရင်ဒီဟာတွေကတော့ကျွန်တော်တို့အခုလိုမျိုးတိုးတက်များပြားပြီးတော့ demand များလာတဲ့အချိန်မှာတစ်ခါကဒီ supply ကတော့ကျွန်တော်တို့ကဒါမှီအောင်လိုက်နေရတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်သိထားသလောက်ခုနောက်ပိုင်းမှာဒီအလန်းပြောက်တဲ့လူကြီးတွေပုံများလာတယ်အဲ့လူတွေကတရင်ပို့တဲ့အခါမှာတက်ဆိုင်ရာမျိုးနယ်တွေမှာသူတို့ဟိုတီချောက်ခွဲထားတဲ့နေရာတွေမှာအိမ်ကနေထုတ်ပြီးတော့ပေါ့နော်အိမ်မှာခွဲနေလို့မရတဲ့အနေအထားတွေဆိုအိမ်ကနေထုတ်ပြီးတော့တီချောက်ခွဲထားတဲ့နေရာတွေမှာထားလိုက်ဒါပေမဲ့အဲ့ဒီလူတွေကိုချက်ချင်းမစစ်သေးပဲနဲ့နှစ်ပတ်လောက်ကြာမှစစ်တာမျိုးတွေကျွန်တော်တို့မျိုးတွေကြားရသိရပါတယ်ဒီတက်ဆိုင်ရာကာယကံရှင်တွေဆရာတွေအဲ့ဒါကဘယ်လိုများပြောင်းလဲထားတာလဲဆရာ
အဓိကတော့ပြောင်းတာတဲ့ဆိုင်ဆရာရဲ့ဒီ anosmia လို့ခေါ်တာပေါ့ကျွန်တော်ရုပ်တရက်အနံ့ရလာပြောက်တာပေါ့ဒါ acute anosmia လို့လည်းခေါ်တာပေါ့နော်ရောဂါတစ်ခုကြောင့်ရေရှည်အနှံ့ပြောက်တာမဟုတ်ဘဲနဲ့ရုတ်တရက်တိကျောက်သွားတဲ့အမျိုးပေါ့အဲ့လိုမျိုးကျွန်တော်တို့ကဒီစစ်လိုက်တဲ့အခါမှာ more than 95% ပေါ့ကြာရင်အားလုံးနှီးပါလို့တော့ပြောလို့ရတာပေါ့အဲ့လိုလူတွေမှာပိုးရှိနေတာကိုကြားရတယ်။ပိုးရှိနေတဲ့အခါကျတော့သူတို့ဒီခုနပြောတဲ့ဒါ period of infertility ပေါ့နော်သူတို့ဆီကနေပြောပိုးဆက်လက်ကူးဆက်နိုင်တဲ့အနေအထားမှရှိရင်ဒီလူရအိမ်မှာနေအိမ်မှာရှိတဲ့မိသားစုကူးရောပေါ့ဆရာရင်ကျွန်တော်တို့ရဲ့ဒီလူနေမှုစနစ်ကလည်းကြလေတည်းရဲ့အတိုင်းပဲကျွန်တော်တို့ဒါလူလက်တန်းစားပေါ့နော်အများစုတော့မှဒီချမ်းသာတယ်ဆိုရင်လူလက်တန်းစားသူပြောလို့ရတဲ့အတိုင်းဝိုင်းတော့မှအိမ်မှာအမိဖအဖေမိပိုးဖပေါ့နော်ဒီလိုပဲစုနေကြတာဆရာစုနေကြတယ်ဆိုတော့ခုနပြောတဲ့ဒီ infertility ရှိနေတယ်ဒီအနှံ့ပြောက်နေတာတယောက်ကအိမ်မှာနေရင်အိမ်မှာရှိတဲ့ခုနမကူးဆက်တဲ့ယောဂဝေဒနာရှင်ကိုဦးလေးတော်ကြီးပေါ့နော်နောက်အသက်ရွယ်ကြီးရင်းနဲ့အဖေမိပိုးဖကြီးဒါကျွန်တော်ရဲ့လူနေမှုစနစ်အရပေါ့နော်နောက်ပြီးတော့ကျွန်တော်တီးတဲ့လေတယောက်တစ်ခန်းနေနိုင်ဖို့ကလည်းမလွယ်ဘူးလေဆရာကျွန်တော်နိုင်ငံနေအရင်ချမ်းသာတာမဟုတ်တော့အဲ့လိုအနေထားမျိုးမှာကျွန်တော်တို့ကဆက်တိုက်ကူးဆက်နိုင်ကြီးရှိတာပေါ့နော်အဲ့တော့ဒီလိုလူတွေကိုကျွန်တော်တို့ကတီးကြပြီးခွဲထားလိုက်မယ်နော် anosmia ဆိုတာလည်းကျွန်တော်က symptom တစ်ခုပေါ့ဆရာရင်အဲ့တော့ symptom တစ်ခုဖြစ်လာရင်ကျွန်တော်တို့ကဒီ symptom onset အရဒီစပြီးတော့ခံစားရတဲ့အချိန်ရင်နောက်ထပ်10ရက်ပေါ့နော်17ရက်အတွင်းမှာဒါသူ့ရဲ့ infertility ကတော်ကြီးကြာသွားတယ်ပေါ့ဆရာရင်ဒါပေမဲ့ quarantine center အရဆိုရင်တော့ခုနကျွန်တော်ကကိုစိတ်ချအောင်၃ရက်ပေါ့နော် quarantine မှာထည့်လိုက်ရင်ကျွန်တော်ကဒီ14ရက်ဆိုတဲ့အချိန်ကာလအတွင်းမှာသူရဲ့ infertility ကနေရာလေး0ပေါ့အဲ့လိုဖြစ်သွားမဲ့အချိန်ကျရင်ဒါခုနအိမ်ကိုပြန်ပြီးတော့လေ home quarantine ပေးရတဲ့အနေအထားဖြစ်သွားတာပေါ့ဆရာအဲ့ဒီလိုလူတွေကတော့ကျွန်တော်တို့ကဒါတေချာတော့ဖြစ်နေတဲ့အကြောင်းလို့အရင်ကစစ်နိုင်တဲ့ capacity ကလည်း limited ဖြစ်တယ်ပေါ့ဆရာအဲ့ဒီဘက်က PUI နဲ့ contact ကိုဦးစားပေးရတယ်ပေါ့နော်အဲ့လိုအနေအထားမျိုးမှာသူတို့ဒီလိုမျိုးစင်တာလေးထည့်လိုက်မယ်သူတို့ရဲ့ onset ကနေပြန်ရေလို့10ရက်17ရက်ဆိုတာတော်တော်ကြီးဒါ infertility ကျသွားပြီလားအဲ့လိုနေရာမျိုးမှာဒါကျွန်တော်တို့ကတော့ပြန်တွတ်ပေးတဲ့အနေအထားပေါ့နော်ဆရာ home quarantine နေပြန်ပေးတဲ့အနေအထားဒါမျိုးနည်းနည်းလုပ်လိုက်ရင်ခုနဒီ infertility ရှိနေလူတွေက isolation ရပြီးတော့ကျန်တဲ့လူတွေကူးဆက်ဖို့ပေါ့နော်ဆရာခုနပြောတဲ့ mortality ပေါ့တေဆုံးမှုနှုန်းကျစေတဲ့ဒါအဲ့တော့ဘောတော့တစ်ခုလည်းနဲ့နှစ်ခုရတာပေါ့ဆရာကြ
ီး
ကုဆတ်မှုနဲ့ကြာပါမယ်ဒေသုံမှုနဲ့ကြာပါမှာနော
်ဟုတ်ကဲ့အဲ့ဒီနေရာမှာကျွန်တော်ဒီရက်ထဲကလူလူကြားမှာပေါ့လေကြားရတယ်လူလူကြားကကြားရတယ်ဆိုရင်မှုပေါ့အဲ့ဒါဘာလဲဆိုတော့ဟလာအနံ့ပြောက်တယ်အဲ့ဒီအတွက်အကြောင်းကြားလိုက်တယ်ဆရာကတော့ဒီလိုခွဲထားတဲ့နေရာတွေမှာခေါ်ထားလိုက်တယ်ဟလာအဲ့ဒီလူကဆရာကတော့ရက်ပိုင်းစောင့်ကြည့်လိုက်တယ်ပေါ့နော်10ရက်17ရက်စောင့်ကြည့်လိုက်တယ်ပြီးတဲ့အခါကျတော့မှလူဝိုင်းရင်အိမ်မှာပြန်ပြီးတော့ quarantine ဆက်နေဖို့ထားတယ်တချို့ကတော့ဆက်လိုက်တယ်တွေ့တယ်ပေါ့ဆိုတော့တချို့လူတွေရဲ့ကြားထဲမှာပြောနေကြတာပါလဲဆိုတော့အနံ့ကြောက်တာပဲရှိတယ်။တွားတော့တော့ပိုးမတွေ့ဘူး။ဟိုရောက်တဲ့အခါကျတော့ရောနေရတယ်။တခြားလူတွေနဲ့ရောနေရတဲ့အခါကျတော့အဲ့ဒီကြတော့မှကို့မှာပိုးတွေ့တယ်ဆိုတော့ပြောမျိုးတွေကျွန်တော်ကြားရတာရှိပါတယ်။ဆိုတော့အဲ့ဒါကအဲ့လိုဖြစ်နေတဲ့အလားအလာမျိုးအလားအလာဖြစ်နေကြမျိုးတွေရှိပါလားဆရာ
။အဲဆရာရေဟိုအဓိကတော့အနံ့ပြောက်ပြီဆိုတော့ရကျွန်တော်ခုနပြောလို့ပေါ့နော်။ရုတ်တရက်ကအနံ့ပြောက်ယူမှန်ပေါ့နော်။ခုနလိုရေချေပေါ့နှာခေါင်းရောဂါကြောင့်အနံ့ပြောက်တာမျိုးမျိုးပဲနေ။ကျုပ်တည်းရဲ့ဒီလူကောင်းဘွားကနေပြောเนาะချက်ချင်းကြောက်သွားတဲ့လူဆိုရင်တော့ခုနပြောတဲ့အားလုံးဒီမှာမှပိုးရှိပြီးသားပါဆရာအဲဒီခါကျတော့ဒီပိုးရဲ့သဘောကလည်း limitation ရှိတာပေါ့เนาะ antigen ဆိုတာတစ်ခါနှိုက်တိုင်းလဲရကျင်မှာရတာဟုတ်အဲတော့နှစ်ခါပြန်နှိုက်မှလည်းထွက်တာမျိုးလေးရှိတာဟုတ်ဆရာအဲဒီခါကျတော့ကျွန်တော်တို့တွေကဒါတစ်ဖက်ကလည်းဒီလိုမျိုးတွေ့နိုင်တဲ့အနေအထားဆိုတာအမြဲတမ်းရနိုင်လို့များတယ်ပေါ့เนา တစ်ဖက်ကလည်းဒါ quarantine center မှာဒီပေါ့နော်ချမှတ်ထားတဲ့စီရင်စည်းကမ်းတွေရှိပါတယ်ဆရာတကယ်တော့ခက်ခွာကွာနေဖို့ကိစ္စ mask ကိုတက်ထားဖို့ကိစ္စပေါ့နော်တကယ်တော့ပစ္စည်းတွေရှယ်မသုံးနည်းကက်ကက်မနေဘူးဒါရဲဟာတွေလည်းကျွန်တော်ကျွန်မတွေအားသာဝန်ကြီးဌာနကဒီ quarantine center management နဲ့ပတ်သက်ပြီးတော့အတိအကျလိုက်နာမယ်ဟာတွေချမှတ်ပြီးတာပါဆရာဒါတွေကိုလိုက်နာပြီးမယ်ဆိုရင်လည်းခုနပြောတဲ့ quarantine center ထဲမှာပူးစက်နိုင်တဲ့အနေထားအမတန်မှနေပါတော့မှာဖြစ်ပါတယ်ဆရာ
ပြပြောတာကျွန်တော်တော်တော်လေးရှင်းသွားပါတယ်เนาะကျွန်တော်အခုဒီဒီရောက်ချက်မှားထားတယ်ဆိုတော့ဒီရောက်လဲရောက်လာတယ်ရှိပေါ့လေ antigen test kit ဆိုတာဒီဒီစစ်တဲ့စီးတဲ့အမြန်စစ်နိုင်စေးနိုင်တဲ့စမ်းသပ်ပစ္စည်းတွေရောက်ဖို့ကြောက်နေတာတွေလည်းရှိပြီးနောက်ထပ်လည်းရောက်ပြီးဆိုတော့ကျွန်တော်သိထားသလောက်ကတော့လက်ရှိအချက်လက်ကဟလာရေအတွက်2သိန်းမှ6000ရောက်ပြီးနောက်ထပ်3သိန်း4000လည်းရောက်မယ်ဆိုတော့ဒီရပိုင်းအတွင်းမှာပဲဒါတွေသုံးပြီးတော့ဆက်စစ်တော့မယ်လို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလားဆရာပထမတစ်ခုက
အမှန်ပါတယ်ခင်ဗျဟုတ်ပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒါတွေကိုဒီမျိုးနယ်ခရိုင်တွေကိုပို့မယ်ဆိုတော့အဲ့ဒီနေရာမှာဆရာတို့ဒီဦးစားပေးသတ်မှတ်ထားတာတော့ရှိမှာပေါ့ဆရာအဲကူးစက်မှုရေအတွက်ပေါ်မူတည်ပြီးတော့အဓိကဘယ်လိုနေရာမျိုးတွေကိုအဓိကဦးစားပေးပြီးပို့မလဲဆရာ
အဲအဓိကတော့ဆရာကျွန်တော်တို့ကပထမအဆင့်တွေနေရာတော့ဒီရန်ကုန်တိုင်းဒေသကြီးအတွင်းပေါ့နော်ရန်ကုန်တိုင်းဒေသကြီးအတွင်းမှာပထမဆုံးအဆင့်တွေတော့ခရိုင်စည်းဝင်းကြီးပေါ့ဆရာခရိုင်စည်းဝင်းကြီးမှာကျွန်တော်တို့အရင်ဆုံးစပြီးတော့ကျွန်တော်တို့စစ်ဆေးမယ်စစ်စေးရဲ့ကောင်ပါလေကျွန်တော် target group ပေါ့နော်သုံးခုရှိတယ်ပေါ့တစ်ကတော့ခုနကျမ်းမာရေးဝန်ထမ်းတွေကိုတိုင်းပေါ့နော်သူတို့ကိုတိုင်းအနား risk အရန်များတယ်နံပါတ်2ကတော့ကျွန်တော်တို့က PUI လို့ခေါ်တယ်ပေါ့နော်ခုနပြောတဲ့လက္ခဏာတွေရှိတယ်အဲဒီလိုလက္ခဏာတွေနဲ့ရောက်လာတဲ့လူတွေပေါ့နော်ချို့ဆိုတဲ့ PUI နဲ့ကြာပြီးဖြေအောင်စောင့်နေရရှိတယ်ဒါမျိုးတွေနည်းနည်းဆန်းဆန်းစစ်တိုင်းရင် PUI တွေကရှင်းရှင်းလင်းလင်းပေါ့နော်အများဆုံးတည်သွားတယ်သူကနိုင်ဘက်တော့ဆိုသိပြီကြာပြီးရဲ့ခါကျတော့ဒီကျွန်တော် primary contact ပေါ့primary contact တွေဆိုတော့ကျွန်တော်ကစောစောစစ်နိုင်ရင်စောစောတိမယ်စောစောတိရင်သူတို့ကနေထပ်ပြီးတော့ကျွန်တော် positive သမားတွေဆက်ပြီး contact လိုက်လို့ contact tracing နည်းနည်းလိုက်လို့ရတယ်ပေါ့နော်အဲ့လိုဆိုတော့ကျွန်တော်တို့အတွက်ကခုန diagnosis ပိုင်းမှာရော contact tracing ပိုင်းမှာရောဒါကျွန်တော်တို့အတွက်ဒါဘာလဲဆိုတော့တော်တော်အင်အားရှိရပေါ့နော်ဒါ test rapid test အခုဖြစ်လာပါလိမ့်မယ်ဆရာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစက်သက်ပစ္စည်းရဲ့နောက်ထပ်လုံးမဲ့စံသက်ပစ္စည်းအဓိကအားသာချက်ကမမြန်စစ်နိုင်မယ်မမြန်တွေ့မယ်ပြုစုဆောင်ရှောက်မှုပေးနိုင်မယ်ခွဲစားချီခွဲထားနိုင်မယ်အဲ့ဒီလိုဖြစ်မှာပေါ့ဆရာ
မှန်ပါတယ်ဆရာမှန်ပါတယ်ကွန်တက်ဆွေစဉ်နဲ့နောက်ကမမြန်နိုင်လို့ရမယ်ပေါ့နော်ဟု
တ်ဟုတ်ကဲ့ဆိုတော့ဒီဥစ္စာကအခု2သိန်းဆိုတော့နောက်ထပ်ကလိုနိုင်သေးသလားဆရာနောက်ထပ်လိုလာရင်ရောရဖို့အလားလာရောရှိပါလား
ဒါကျွန်တော်တို့ကတော့ဆရာဟိုကျွန်တော်တို့တမိုင်းနဲ့အားသာဝင်ကြီးကလားပြောင်းပြီးဝင်ကြီးလမ်းညွှန်မှုအရာပေါ့နော်ကျွန်တော်က commitment ရှိပါတယ်ဆရာဒါဒီကျွန်တော်တို့ကဒီ2သိန်းမှာဆရာတို့6000ပေါ့နော်အော်ကျွန်တော်တို့စရလာတဲ့အချိန်မှာစတက်မယ်စတက်ပြီးတော့ reset ရကြာကျွန်တော်တို့မှလည်းပေါ့နော်ပြန်တွေ့ရတဲ့အခါကြီးတယ်လူမျိုးစမ်းပြီးတဲ့အခါကျတော့မှသူ့ရဲ့ဒီ antigen machine ပေါ့နော်ကျွန်တော်တို့ဒီကျွန်တော်ရဲ့ဒီ containment လုပ်ငန်းတွေခုနပြောတဲ့ testing လုပ်ငန်းတွေမှာသူ့ရဲ့ဒီ test kit အနေထားဘယ်လိုရှိလဲပေါ့နော်ဘယ်လောက်ထိကျွန်တော်တို့ support လုပ်နိုင်လဲ PCR နဲ့ဘယ်လောက်ကွာချားလဲဒီအခါကျရင်စစ်တက် result တွေပုံမူတည်ပြီးကျွန်တော်က positive prevented delivery negative detected value လို့ရှိပါတယ်ဆရာက test kit ပါမယ်အဲ့ဒီအမျိုးတွေဆိုကျွန်တော်တို့ပြန်လည်းသုံးသပ်ဖို့လိုပါတယ်ဒါမျိုးတွေသုံးသပ်ကြည့်လို့ကျွန်တော်တို့ကဒါဟိုကျွန်တော်တို့မှအရင်အသုံးတည့်ရယ်ဆိုရင်ပေါ့နော်ဒါဆက်လက်ပြီးတော့ဒါအများကြီးထပ်ပြီးတော့ဝယ်ယူမယ်ဆိုရယ် commitment မျိုးလေးရထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ရံပုံငွေလည်းအလုံးလောက်ရှိတယ်ပေါ့နော
်ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့
solution တွေလည်းအများကြီးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဝမ်းသာစရာပါခင်ဗျာဒီကျမ်းမာရေးဝန်ကြီးဌာနအနေနဲ့အရင်တုန်းကကျွန်တော်တို့တောက်လျှောက်လုပ်ခဲ့တဲ့ချခဲ့တဲ့ဒီမူဝါဒပိုင်း၊ view ပိုင်း၊လှုပ်ဆောင်မှုပိုင်းပေါ့နော်ဆရာ။ဆိုတော့လက်ရှိဒီနေ့အချိန်ဒီမှာကဒီတိုးလာတာကိုထိန်းချုပ်ဖို့ခုနပြောသလိုကူထားတဲ့လူတွေကို live ဖို့ထိစပ်တဲ့လူတွေ live ဖို့အဲ့ဒါတွေစသည်အဖြစ်ပေါ့ဒီမူဝါဒပိုင်း၊လှုပ်ဆောင်မှုပိုင်းအနေမှာအဓိကအားဖြင့်ဆရာတို့ဘာတွေကိုရောအပြောင်းလဲလုပ်ဖို့အခုပြင်ဆင်နေတာရှိပါပြီလဲဆရာ
။ပြောင်းလဲရတော့ဆရာကျွန်တော်တို့ကတစ်ချိန်လုံးပေါ့နော်တစ်ခါကဒီ changing epidemiological situation ပေါ့ဆရာ။ဒီ epidemiological situation ပေါ်မှာမူတည်ပြီးတော့ကျွန်တော်က resource အရာကျွန်တော်လိုက်နိုင်တာရရှိတယ်။မလိုက်နိုင်တာရရှိတယ်။တစ်ဖက်မှာလည်းဒီပေါ့နော် short ပေးလိုက်တဲ့အချိန်မှာလည်းရပေါင်းပေါ့ပြန်ကန်လာပြီးတော့ပေါ့နော်ဒီကူးစက်မှုတွေတအားမြင့်တက်ပြီးတော့ထိဆုံးမှုလုံးတွေတက်သွားနိုင်နေတာလည်းရှိတယ်ပေါ့။ဒီအားရကျွန်တော်တို့ကချိန်ရတာပေါ့ဆရာ။ချိန်ပြီးတဲ့အခါကျတော့ဒီ changing epidemiological situation နဲ့ကိုယ်မှရှိတဲ့ resource နဲ့ကျွန်တော်ကအဲ့လိုတကယ်လုပ်နိုင်မယ့် policy ပေါ့။အကြောင်းလို့ကျွန်တော်တို့ဒီ hospital ရက်တွေကို quarantine ရက်တွေကိုကျွန်တော်တို့ရှင်းထားလိုက်တယ်။ဒီ symptom နဲ့ရင်တော့ဆို2 negative ပေါ့နော်။ဒီအချိန်မှာကျွန်တော်က DC ပေးတဲ့ဟာတွေက symptom နဲ့ DC ပေးတာတွေဖြစ်သွားတယ်ပေါ့နော်။အဲ့တော့ဒါတွေကကျွန်တော်တို့ကဒီဟာကိုပေါ့ဒီဂျီယောဂါကတော့အမတန်မှဟိုကြောက်စရာလည်းကောင်းတယ်ပေါ့နော်။အင်အားလည်းကြီးတယ်ပေါ့ကုသမှုလုံးအရာရောသူ့ရဲ့ဒုက္ခပေးနိုင်တဲ့အင်အားရော တော့ကျွန်တော်တို့လည်းဒါကိုတက်ကယ်လုပ်ဖို့အတွက်ကလည်းကျွန်တော် strategy ဆိုတော့အများအားဖြင့်တူဒီပေါ်မှာမူတည်ပြီးတော့တုံ့ပြန်ရအောင်ပေါ့ဆရာ။ဟုတ်ကဲ့ evolution တော့ strategy လို့ပြောရင်တော့ပြောရမှာမသိဘူးနော်ဒီအချိန်အချိန်ခါနဲ့ guide နေတာမျိုးအချိန်လုံးကျွန်တော် evolve လုပ်နေတာ။
ဟုတ်ကဲ့ခင်ဗျာအဲ့ဒီခုနအပြောင်းမူဝါဒပိုင်းဆက်ပြောသလိုပေါ့မူဝါဒပိုင်းခုနလိုဟိုစာဗျူဟာပိုင်းအကြောင်းလေးလုပ်နေတာနဲ့တစ်ချိန်နဲ့မှာပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတွေကပြောဆိုဆွေးနွေးခဲ့ကြတယ်ဒီပௌဂ္ဂလိကကဏ္ဍနဲ့ဟလာပေါင်းပြီးတော့လို့ပို့ပௌဂ္ဂလိကကဏ္ဍပါဝင်ပြီးတော့လှုပ်ဆောင်လာဖို့ဒါအပြင်ကျွန်တော်တို့နိုင်ငံပြင်ပမှာရှိနေတဲ့တစ်ချိန်ကမြန်မာနိုင်ငံသားဆရာဝန်ကြီးတွေဆရာဝန်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်လာဖို့အချိန်အလားလာရောဘယ်လိုရှိနေပါလဲဆရာ
ဟုတ်ကဲ့ဆရာပௌဂ္ဂလိကကဏ္ဍဆိုရင်လည်းဒါကျွန်တော်တို့ကပုဂ္ဂလကဏ္ဍနဲ့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲပေါ့နော်အခုဆိုပုဂ္ဂလကဏ္ဍကနေဆိုတော့ဒီ volunteer တွေပေါ့ဒါတွေကျွန်တော်တို့ဟိုကူညီတာတွေလည်းအများကြီးရှိတယ်။ဒါမြန်မာနိုင်ငံဟိုပေါ့နော်ဆရာဝန်အတင်းလို့မြန်မာနိုင်ငံပုဂ္ဂလကအစည်းအဝေးများအတင်းပေါ့နော် FPA တွေပေါ့ဒီအတင်းတွေနဲ့လည်းပူးပေါင်းဆောင်ရွက်တာတွေလည်းရှိတယ်။ဒါမကြခင်ပေါ့နော်ပုဂ္ဂလကကဏ္ဍပိုင်းကနေပြီးတော့ခုနဒီ set ပြီးပေးတဲ့ကိစ္စတွေပေါ့နော်တစ်ဖက်ကလည်းဒီပုဂ္ဂလကအစည်းအဝေးနေမှာပေါ့ဒီမျိုးကူတာနိုင်မှုပေါ့နော်ဒါမျိုးတော့ကျွန်တော်တို့တွေကဒီကျွန်တော်တို့မှလည်းဒီပုဂ္ဂလိကပဟုအဖွဲ့သားရှိရပေါ့နော်အဲ့ရနေပြီးတော့ကျွန်တော်တို့ကဟိုချိန်နှုံးမော့ဆရာရဒီဘယ်လိုမျိုးဆောင်ရွက်လို့ရအောင်လဲပေါ့အဲ့ဒီ standard တခုပေါ့အဲ့ဒီ standard လေးကိုကျွန်တော်ပေါ်ပေါက်လာဖို့ပေါ့ဟိုဘက်ကအကူညီနေရတော့အစိုးရကလားအကူညီရဆရာပေါင်ကြီးတို့ဘာလို့ပြင်ဆင်နေအထဲမှာဟောတာမြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအတင်းရ
ဟုတ်ကဲ့
ပါတယ်ဆရာဝန်တွေလည်းပါတယ်ပေါ့နော်အခုမြန်မာနိုင်ငံဆရာဝန်အတင်းဆိုတဲ့အစိုးရကအကူညီနေတာအဲ့မကနပုဂ္ဂလိကဆေးရုံမှာတင်ပြီးကုဖို့လို့ပုဂ္ဂလိကဆေးရုံပဲစဆက်ကြည့်ဖို့လို့ဒါကြီးကြတော့ကျွန်တော်တို့ကဒီခုနပြောတဲ့ standard operating procedure တခုပေါ့ဒါထွက်လာအောင်လို့ကျွန်တော်ညှိနှိုင်းနေတဲ့အပိုင်းရှိပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျဒီပူပေါင်းဆောင်မှုနဲ့ပတ်သက်ပြီးမေးနေတဲ့စစ်သေးပါပဲဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီတမတော်ဘက်ကသူတို့ကုမယ်လို့ဆိုပြီးတော့ကန့်လန့်တာတွေရှိပါတယ်ဆိုတော့လက်ရှိအခြေအနေမှာတမတော်နဲ့ကျန်းမာရေးဝန်ကြီးဌာနအကြားပူပေါင်းဆောင်မှုကရောဘယ်လိုရှိနေပါလဲဆရာ
အာဒါကတော့တော်တော်လေးကိုလက်ရှိနေထားလဲကောင်းမွန်နေလို့ပြောအောင်ပေါ့နော်ရှေ့လာလာလဲကောင်းမွန်ပါလေခင်ဗျလက်ရှိနေထားရဆိုတာကျွန်တော်တက်စီပေါ့နော်တက်စီဆိုတာအများကြီးတက်မလို့ပါကူစစ်ပြရရှိပါတယ်ပြီးတဲ့ခါကျတော့ဒီ quarantine center တွေပေါ့နော်ဒါတက်မလို့ပဲကကူညီပေးတဲ့နေရာကြီးလည်းအများကြီးရှိပါတယ်ဒါကျွန်တော်တို့ဘက်ကလည်းဒါယာနဲ့ကြည့်ပြီးတော့သွားထားတာကြီးလည်းရှိတယ်ပေါ့နော်စစ်တာတွေဆိုတာတက်မလို့ပဲကထောင်နဲ့ကြည့်ပြီးစစ်ပြရအများကြီးပါခင်ဗျခုနဒီလက်ရှိပေါ့နော်ဒီရန်ကုန်တိုင်းဒေသကြီးမှာဒီအနည်းကပူပေါင်းဆောင်ရွက်မှုတွေရှိပါတယ်
ဟုတ်ကဲ့ပါခင်ဗျာတော်တော်တန်းတန်းဆိုလို့အနေနဲ့ကဒီဟာကိုနေတူကဒီယောဂဟလာကာကွယ်ရေးကုသရေးတိုက်ဖြတ်ရေးစသည်အပြင်ကဏ္ဍပေါင်းစုံမှာနေတူကအထက်ထဲဝင်ဝင်ပေါင်းဝင်လှုပ်ဆောင်နေရတဲ့ခြေတန်းကနေပြီးတော့ပေါင်းဝင်လှုပ်ဆောင်နေရတဲ့လူတယောက်အနေနဲ့ဆရာကိုရန်ရဲ့စိတ်ထဲမှာဟလာဒီယောဂပိုးကိုမြန်မာနိုင်ငံအနေနဲ့စိတ်မကြခင်အချိန်ကာလမှာအော်အော်မြင်းမြင်းထိန်းချုပ်နိုင်လိမ့်မယ်ဆိုရင်ယုံကြည်စိတ်ဆရာအခိုင်အမာရှိနေပါလားခင်ဗျာ
ကျွန်တော်ကတော့အခိုင်အမာရှိပါတယ်ခင်ဗျာအဲကျွန်တော်တို့အားလုံးရဲ့ယုံကြည်မှုတွေရတယ်ဒီလူတွေပေါ်မှာပဲကျွန်တော်တို့ကပုံထားတာပေါ့နော်ဒီလူတွေကြားထဲမှာခုနပြောတဲ့ဒီ stay at home ပေါ့နော်တဏ္ဍာမြန်မြန်အိမ်မှာပဲနေနေအပြင်ထွက်တဲ့တွေကလည်းကာကွယ်ရေးနည်းလမ်းတွေအပြည့်အဝလိုက်လာမယ်ဆိုရင်ဒါအိမ်တိုင်းအိမ်တိုင်းကခုနကူးစက်နိုင်တဲ့ risk ကfree ဖြစ်တော့လို့နော် zero niva ဖြစ်သွားတယ်အဲ့လို zero risk zero ဖြစ်တဲ့အိမ်ကြီးများတာနဲ့ဓာတ်ပုံတွေများတာနဲ့ဒီ transmission chain ကဒါ cut off ဖြစ်သွားတယ်ဖြစ်တာနဲ့ကျွန်တော်တို့ခုတက်နေတဲ့ case တွေကမင်းသားလေးမှာ cut ကြီးက flatten ဖြစ်လာမယ်ပြီးရောက်တော့ပြန်ဆင်းလာမယ်ပေါ့နော်ဒီလိုနဲ့ပဲကျွန်တော်တို့ကဒါကိုအများဆုံးကျော်လွှားနိုင်ပါမယ်ခင်ဗျာအဲ့တော့ကျွန်တော်တို့အပိုင်းရတယ်ကျွန်တော်တို့ဒီတနေခံချပြီးရဲ့ခါကြတော့အကောင်းဆုံးကြိုးစားနေပါတယ်ပြည်သူတွေအပိုင်းရတယ်လိုက်နာပြန်ကြည့်ရတာမျိုးတိတိကျကျပါတော့အဓိကတော့မိမိမှာပဲနေသေးပါအပြင်ထွက်ရက်စတက်ပါလက်စေးပါချားလို့အကက်ကွာကွာနေပါပေါ့နော်ဒါမျိုးလေးတွေကိုလိုက်နာပြီးရင်ကျွန်တော်တို့အားလုံးကအတူတကွပေါ့ဒါကတူတယောက်တည်းတော့ကြောက်ချက်နိုင်မှုပဲတန်ခဲရင်ပါလေကျွန်တော်တယောက်တည်းတဲ့တကူလည်းယုံကြည်နေလို့မရပါပေါ့နော်ဒါပေမဲ့ကျွန်တော်တို့အားလုံးအတူတကွနဲ့လက်တွဲပြီးတော့နိုင်ငံတော်ကနေစပြီးတဲ့အခါကျတော့ဒါကျွန်တော်တို့ဂျမိုင်းနဲ့အားသာဝင်ကြီးဌာနကြီးနဲ့ဝင်ကြီးဌာနစေတနာဝန်ထမ်းတွေအလှရှင်တွေနောက်ဆုံးပြည်သူတွေပေါ့နော်အားလုံးတက်ညီနဲ့ညီနဲ့ပူးပေါင်းတိုက်ဖြတ်ရင်ကျွန်တော်ကဒီယောဂကိုမကြောက်ပါဘူးခင်ဗျာကျွန်တော်တို့ဒါအမြဲတမ်းကြောက်ဖြတ်နိုင်ပါမှာ
ဟုတ်ကဲ့ပါတော်တော်တန်းနိုင်ဆိုအချိန်ပြည့်ပြည့်ပြေချပေးတဲ့တွေ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးများကြီးတင်ပါတယ်ဆရာခင်ဗျာအရင်ကောင်းတဲ့အင်တာဗျူးပ
ါကျမရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ညွှန်ကြားရေးမှူးဒေါက်တာတန်းနိုင်ဆိုနဲ့ဆက်သွယ်မြန်းမြန်းခဲ့တာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်နေကိုကြာကြီးအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဒီဆွေးနွေးခန်းအစီအစဉ်ကို အင်္ဂါညတိုက်ရိုက်လေလံအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဧရိယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။